WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတရုတ်နိုင်ငံကိုဘက်လိုက်ပြီးရပ်တည်နေတယ်ဆိုတဲ့ဆွတ်ဆွဲချက်ကို WHO ကငြင်းဆိုလိုက်ပါတယ်။ဒါပြင်ခုလိုကမ္ဘာ့ကာယရောဂါပြင်းနဲ့ဆွတ်ဆွဲဝါးဝါးရင်ဆိုင်နေတဲ့အချိန်မျိုးမှာ WHO ကိုရန်ပုံငွေထောက်ပံ့မှုအများဆုံးပေးတဲ့ American ကရန်ပုံငွေတွေမဖြတ်တောက်ဖို့လဲပန်ကြားလိုက်ပါတယ်။ Coronavirus ဖြစ်ပွားနေခြင်းအတွင်း WHO ကမကောင်းတဲ့အကြံတွေပေးခဲ့တဲ့အတွက် American ကပေးနေတဲ့ရန်ပုံငွေနဲ့ပတ်သက်ပြီးစဉ်းစားမယ်လို့သမ္မတ Donald Trump ကပြောကြားခဲ့တာပါ။2019မှာအမေရိကန်က WHO ကိုဒေါ်လာတန်400ပေးခဲ့တာဖြစ်ပြီးတရုတ်ကဒေါ်လာ44တန်ပေးခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ WHO ကိုရန်ပုံငွေဖြတ်ထုတ်ဖို့ချိန်ချောက်မှုနဲ့ပတ်သက်ပြီးအခုချိန်ဟာကိုရိုနာဗိုင်းရပ်စ်ကမ္ဘာ့ကာယရောဂါအခြေအနေသိပ်ဆိုးနေတာကြောင့်ရန်ပုံငွေမဖြတ်တောက်သင့်ဘူးလို့ WHO အကြီးအကဲတူကပြောပါတယ်။